ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာတော့စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကတပ်သား18ဦးသေဆုံးပြီးတော့တဦးကို CDF ဘက်ကလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်လို့ CDF ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲအတွင်းမှာထိခိုက်ဒဏ်ရာရရှိမှုသာရှိတယ်လို့ဆိုပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူအများအပြားကလည်းဘေးလွတ်ရာကိုတင်းချောင်းနေရပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုသားညွန်ကပြောပြပေးပါရှင်
စစ်ကောင်စီနဲ့မင်းတပ် CDF တို့အပြစ်ရက်သဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဩဂတ်လ18ရက်နေ့ကတော့မင်းတပ်မတူပီကာလန်73မိုင်မှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တအုပ်ကိုလက်နက်တွေနဲ့အတူဖမ်းမိရတယ်လို့ CDF ဘက်ကပြောပါတယ်ဖန်စီရမိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CDF ဘက်ကတာဝန်ရှိသူတအုပ်က view ကိုအခုလိုရှင်းပြပါတယ
်9ရက်ရှိပြီပေါ့လေတိုက်ပွဲကမနေ့ကကြီးကျယ်မှုမှာစကားစွာဘက်က18ဦးလောက်ကြတယ်ပေါ့နော်။နောက်တရားပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်။တယောက်ကတော့ကျွန်တော်ရွာထဲကြီးရောက်လာလို့ရွာဒီစီရက်ပြာနေဖမ်းထားတယ်ပေါ့နော်။ကျွန်တော်တို့ဖမ်းပြီးတော့စစ်ဆေးတဲ့အချိန်မှာသူဒီတနလာသူအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာမှာသူပြစ်ထားခဲ့တဲ့အကြောင်းရယ်။နောက်ပြီးတော့အာသူရဲ့ GA ဂျီကတ်ပေါ့ဂျီကတ်ဒီနဲ့ဂျီတောက်ဒီနောက် equipment နေဒါတာတွေနဲ့ပတ်သက်ပြန်ရမှာထားခဲ့ပါတယ်ဆိုတော့သူဖြောက်ချက်ပြီးတယ်ပေါ့အာဒီလိုပဲစစ်ကျင်းဝစစ်တယ်တော့ကျင်းဝအနေအညီပေါ့လေကျွန်တော်တို့ဖန်စီချင်းသိမ့်နေဆိုလည်းသူလူသားပြောက်လို့ကျွန်တော်တို့ဆက်ဆံမယ်အတရာထားတယ်ဆိုတော့စေဝါကူတာမှုတွေလုပ်မယ်ပေါ့
တိုက်ပွဲအတွင်းတောတောင်တွေထဲမှာတရားရပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပြီးတော့စစ်ကောင်စီတပ်သားတွေကို CDF ဘက်ကမကြခဏဖန်စီရမိတာရှိတယ်လို့ CDF ကပြောပါတယ်လနဲ့တဲ့လာရောက်ခလုံးနဲ့စစ်ကောင်စီတပ်သားတဦးကို CDF ဘက်ကနေပြီးတော့ငွေကျပ်350ပေးမယ်ဆိုပြီးတော့ကလန့်ထားတာရှိပြီးတော့ CDF နဲ့ပူးပေါင်းမှုဆက်သွယ်လာတဲ့စစ်ကောင်စီတပ်သားအများပြားရှိတယ်လို့လည်းဆိုပါတယ်စစ်ကောင်စီပြည်ညာရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွက်မှာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပြီးတော့လနဲ့တွေနဲ့အတူဖမ်းမိရတယ်ဆိုတဲ့ကိစ္စကိုတော့ထည့်သွင်းပြောကြတာမရှိပါဘူ
းမနေ့တုန်းကတော့ကျွန်တော်တို့အဲဒီမင်းတပ်ဘက်မှာပဲကျွန်တော်တို့ PDF နေရကအချမ်းပဲအဖွဲ့တွေနဲ့ကျွန်တော်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုတာမင်းတပ်မတူပီကာလန်ဘက်မှာဖြစ်ပွားခဲ့တာရှိတယ်အဲကျွန်တော်ဘက်ကထိခိုက်ခံရရှိမှုရှိတာပါပဲ
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုလိုပဲဒီပြင်းထန်နေတဲ့အတွက်ရွာပေါင်း20လောက်ဟာရွာလုံးကျွတ်ထွက်ပြေးနေရပြီးတော့အခက်အခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ
်20လောက်ရှိမယ်ရွာပေါင်းကအလူကြီးက1000ကျော်ကျော်လေးရှိမယ်အဲ့ဒါတွေကတခါဖက်ပြီးထွက်ပြေးကြတာပေါ့သူတို့ရွာမှာမနေရင်တာကတာစစ်သားတွေလာမှတောက်တယ်တောက်တဲ့အတွက်ပြေးကြတယ်ပြီးတော့ပဲပြေးလဲဆိုတော့တော်တဲ့ပြေးတယ်အစွာကြတော့လဲတောင်ရလဲပြေးတယ်ဒါတော့ကျွန်တော်တို့အချိန်မျိုးပေါ့စာနာကြီးကလည်းကျွန်တော်မှအလုံးလောက်ဘူးမရှိဘူးစံနေရလဲမိုးတွင်းဆိုတော့ထားသွားတာလည်းခက်တယ်ခုလုံးလုံးဆိုတော့ဒုက္ခတွေဒီတော်တော်လေးအခက်အခဲဖြစ်နေကြတယ်ဗျာ
တကြောပြန်ခုလိုတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေမှာဖျားနာသူတွေများနေတယ်လို့စေဝါကူတာမှုလုံလောက်အောင်များတဲ့အတွက်သေဆုံးမှုတွေလည်းရှိနေပါတယ်အစားအစာစီးဝါးနဲ့ရိတ်ခါတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါရခင်ဗျာ